ဖန်ဆီးခံထားရတဲ့ Writers သတင်းဌာနကသတင်းတောင်းအုပ်ကိုမိသားစုရောရှင်းနေပါအခုချိန်ထိတွေ့ခွင့်မရသေးတဲ့ပေါ်သူရဲ့လုံခြုံရေးသတင်းသမားတွေကစိုးရိမ်ကြီးဖြစ်နေကြပါတယ်အခုလိုနိုင်ငံတော်ရှိုးဝဲချစ်ထောက်ပြမှုဥပဒေနဲ့ဖန်စီထိန်းသိမ်းလိုက်တဲ့အပေါ်မှာလဲစန့်ကျင်ကြံကြဲတဲ့လှုပ်ရှားမှုတွေနဲ့သတင်းထုတ်ပြန်ချက်တွေကိုသတင်းမီဒီယာအဖွဲ့တွေကထုတ်ပြန်နေကြပါတယ်။ဒါနဲ့ပတ်သက်ပြီးနောက်ဆုံးအခြေအနေတွေကိုတော့မဆုမကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ12ရက်နေ့ကရဲဘက်ကချင်းစုံမှုကြောင့်တွားရောက်တွေ့ဆုံခဲ့တဲ့ရိုက်တာသတင်းဌာနသတင်းတော့တွေဖြစ်တဲ့ကိုတက်ဦးမောင်ခေါ်ကိုပါလုံးနဲ့ကိုကျော်စိုးဦးခေါ်ကိုမိုးအောင်တို့ကိုရခိုင်ပြည်နယ်မြောက်ပိုင်းတိုက်ပွဲဖြစ်စဉ်အစီရင်ခံစာတွေလက်ဝဲတွေ့ရှိမှုနဲ့မြန်မာနိုင်ငံဆိုရလျှို့ဝှက်ချက်များအဥပဒေပုံမှောက်၃ကိုဖောက်ဖျက်တဲ့ဆိုပြီးရန်ကုန်မြို့ထောက်ကျက်နယ်မြေရဲစခန်းမှာဖမ်းဆီးခဲ့တာဖြစ်ပါတယ်။အခုချိန်ထိသတင်းတော်နှစ်ဦးကိုဘယ်မှာထိန်းသိမ်းထားတယ်။သူတို့အခြေအနေကဘယ်လိုရှိသလဲဆိုတာမိသားစုရောရှေ့နေအဖြစ်လိုက်ပါဆောင်ရွက်မဲ့သူတွေပါ။ဘယ်သူမှအတိအကျမသိရသေးဘူးလို့မြန်မာသတင်းမီဒီယာကောင်စီအဖွဲ့ဝင်ကိုမြင့်ကျော်ကသူတည်ထားတဲ့နောက်ဆုံးအခြေအနေအခုလိုပြောပြပါတယ
်။လက်ရှိအချိန်ထိသူတို့ပြင်းမတွေ့သေးဘူး။သူတို့ဟိုစစ်စီစစ်ကြောရေးအဲ့လိုမျိုးအောင်ရင်းနဲ့သူတို့အကြောင်းနဲ့သူတို့ပြင်တွေ့တယ်ရှင်းနေလည်းမတွေ့ရသေးပါဘူးရှင်းရလေဟိုပါဝါတော့မတင်ရသေးပါဘူးဒါပေမဲ့အမေရိကန်ကနယူးယောက်ကအဲ့ဒီဟာရှင်းနေတယ်ပြည်တွင်းကရှင်းနေကြောင်းနဲ့ဆိတ်ဆက်ပြီးတော့သူတို့ဟိုလိုက်မယ်လို့အဲ့လိုမျိုးကြားလာတယ်သူပြင်နေတည်ဝင်တော့ရုပ်ပြရုံတော့ပါတော့ပြန်ဆန့်လို့စာမရောက်သေးဘူး
နိုင်ငံတော်အလုံးစုံရေးနဲ့အကျိုးစီးပွားကိုထိခိုက်စေရန်ရည်ရွယ်ချက်နဲ့သတင်းသမားတွေကတရားမဝင်သတင်းရယူတဲ့အတွက်ထိရောက်စွာအရေးယူမယ်ဆိုပြီးကြံစည်ဝင်ကြီးဌာနကသူတို့နှစ်ဦးကိုလက်ထိတ်ခတ်ဖမ်းဆီးထားတဲ့ပုံနဲ့တကွာလူတို့ကိုသတင်းထုတ်ပြန်ခဲ့ပါတယ်အခုလိုမျိုးသတင်းတော်နှစ်ဦးကိုဖမ်းဆီးထိန်းသိမ်းခဲ့တဲ့အပေါ်သတင်းသမားတွေဘက်ကစန့်ကျင်ကန့်ကွက်ကြောင်းသတင်းလုပ်ငန်းဝင်အတွင်းနောက်လုပ်ငန်းတာဝန်နဲ့တွာလာနေစဉ်အတွင်းမှာသတင်းလွတ်လပ်ခွင့်ကအမောင်ကျနေတယ်ဆိုတာဖော်ပြတဲ့အနေနဲ့အမဲရောင်ဝစ်စင်ကြမယ် Black Campaign အမဲရောင်လှုပ်ရှားမှုကိုဒီဇင်ဘာလ16ရက်နေ့ကစတင်လှုပ်ရှားကြတယ်လို့ဥဆောင်လှုပ်ရှားသူတဦးဖြစ်တဲ့ PCMJ မြန်မာသတင်းသမားများကာကွယ်ရေးကော်မတီဥဆောင်ကော်မတီဝင်တဦးဖြစ်တဲ့ကိုတာလွန်ဆောင်ထက်ကအခုလိုပြောပြပါတယ
်ဒီအမဲရောင်ကြီးသတင်းတော်ရဲ့အချိန်ဒီမှာရောဟာလာသူ့ရဲ့ဟိုဘက်ဒေမေးအစ်မေးရဲ့အချိန်ဒီမှာကြံတဲ့ဆိုင်တော့အတီးတီးတွေကဒီအချိန်မှစဖြစ်နေဆိုသူရုံးထုတ်တဲ့အချိန်စဖြစ်နေနောက်ပြီးတော့လောလောဆယ်ကျွန်တော်တခြားတင်ရတဲ့လူမျိုးရဲ့ရှိအလိုလိုမျိုးရှိတဲ့ကိုရဲ့ဒီရဲ့ဆိုရှယ်မီဒီယာကျွန်တော်ဝင်ပါမှာပေါ့နော်အခုကကျွန်တော်ဒီမီဒီယာကိုတက်ပြီးတော့ကြောင်းကြတဲ့ဆောင်ပေါ့နော်ဒါမျိုးမလုပ်သင့်ဘူးမလုပ်အပ်ဘူးဆိုရဲဟာမျိုးပေါ့နော်ဒီလိုမျိုးလုပ်လို့ရှိရင်အမေရိကန်နဲ့အစိုးရကြားထဲမှာအဲဒီကိစ္စဆက်ဖြစ်သွားမယ်ဆိုရဲဟိုအစီအစဉ်ကြောင်းကြတာပေါ့နော်အဲ့ဒါကိုကျွန်တော်တို့ကိုယ်လေးရှိတယ်အဲ့ဒီဟာပေါ့
အခုလိုသတင်းသမားတွေကိုဖန်ဆီးထိန်းသိမ်းမှုဟာသတင်းမီဒီယာလွတ်လပ်ခွင့်ကိုထိပါတာဖြစ်ပြီးတော့သတင်းသမားတွေကိုဖိနှိပ်တာဖြစ်တဲ့အတွက်သတင်းသမားတွေဘက်ကဒီပေါ်မှာကန့်ကွက်ကြောင်းနိုင်ငံတော်သမ္မတနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ပါဝင်ကြံစည်ရေးနဲ့ပြည်ထောင်စုတာဝန်ရှိတဲ့သူတွေပေါ်စာရေးပေးဖို့တောင်းဆိုသွားဖို့ရှိတယ်လို့သတင်းသမားတွေရုံးထုတ်စစ်ဆေးချိန်ဒီအပါအဝင်သတင်းသမားတွေစုဝေးပြီးတော့ဆန္ဒထုတ်ဖော်သွားကြဖို့လည်းရှိတယ်လို့ကိုတာလွန်ဆောင်ထက်ကပြောပြပါတယ်
ဒါရခိုင်ကိစ္စဒီသတင်းမားတွေကလည်းသတင်းပေးလို့အဲဒါရခိုင်ကိစ္စကြီးကပြဿနာပူကြီးအရောင်ရောင်သတင်းလာရင်မှရေးတဲ့ကိစ္စကကျွန်တော်တို့ကအခုလူတွေပြန်လိုက်ရှင်းလို့ကျွန်တော်တို့တာဝန်ရှိနေတယ်အခုအဲရခိုင်ကိစ္စကလည်းမြန်မာပေါင်းဒေါ်လာရှိပြီးတော့ဒေယောင်းစားတယ်ဆိုရင်အမျိုးမျိုးတွေကအစိုးရနဲ့ကြံကြားရေးရုပ်သိရှိလောက်တဲ့ကိစ္စတွေကျွန်တော်တို့ကလူထုတိုင်းမှာလည်းကျွန်တော်တို့အဖြစ်ရင်းနေတာ
သတင်းသမားတို့ကိုဖန်ဆီးခံလိုက်ရတဲ့အချိန်ကနေစပြီးမြန်မာသတင်းမီဒီယာအဖွဲ့အစည်းအသီးသီးကစန့်ကျင်ကန့်ကွက်ကြောင်းသတင်းထုတ်ပြန်ချက်တွေကိုအသီးသီးထုတ်ပြန်ကြသလိုပြည်ထောင်စုဝန်ကြီးဌာနနဲ့ပူးပေါင်းဆောင်ရွက်မဲ့သတင်းမီဒီယာပြည်내အစီအစဉ်တချို့ကိုလည်းဒီလိုဖန်ဆီးခံရတဲ့ပုံမှာမကျေနပ်ကြောင်းပြသတဲ့အနေနဲ့ဖြတ်သိမ်းခဲ့ကြပါတယ်အခုလိုသတင်းသမားတွေနဲ့အရသာအစိုးရကြားတင်းမာမှုတွေဖြစ်လာတဲ့အနေအထားအပေါ်မှာတက်ဆိုင်ရာပြန်ကြားရေးဝန်ကြီးဌာနဘက်ကကြိုးကြောင်းစီလျော်တဲ့ဖြည့်ရှင်းမှုမျိုးထုတ်ပြန်မှုမျိုးကိုအလေးနက်ထားပြီးဆောင်ရွက်တင်တယ်လို့မြန်မာ journalist ကိုရဦးဆောင်သူတဦးလည်းဖြစ်တဲ့ကိုမြင့်ကျော်ကအကြံပြုပါတယ်
။ပြန်ကြားရေးကထုတ်ပြန်တဲ့သတင်းကလည်းထုတ်ပြန်မှုမှာရေးသားထားတဲ့ဟာတွေကတော်တော်ကိုသတင်းသမားတွေပြောအဖွဲ့အစည်းတွေကသတင်းသမားတွေဘယ်သူမှလက်မခံနိုင်တဲ့အရေးသားမျိုးနဲ့ဆွဆွဲချက်တွေနဲ့အချိန်ချင်းမရှိတဲ့ဟာတွေနဲ့ဆွဆွဲတာ။အဲ့ဒါလည်းဟိုတော်တော်ဆိုးရွားပါတယ်။
အခုလိုမျိုးသတင်းသမားတွေဖမ်းဆီးခံထားရတာနဲ့ပတ်သက်ပြီးကုလသမဂ္ဂအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာဘက်ကစိုးရိမ်မကင်းသောထုတ်ပြန်ချက်တွေထုတ်ပြန်ပြီးသတင်းသမားတွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့ကိုလည်းတောင်းဆိုနေကြပါတယ်ရှင်